ကချင်ပြည်နယ်ဖားကပြည်နယ်ဖားကနယ်ကမိုင်းဂျာကနမယာရွာနီမှာဒီလ14ရက်နေ့15ရက်နေ့ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ခဲ့တာပေါ့ဒီတိုက်ပွဲက14ရက်နေ့ညနေ3နာရီကစဖြစ်ခဲ့တာလို့ဒီသားကံတယောက်က VOA ကိုပြောပါတယ်အေ
းမနေ့က3နာရီတော့မှာစပြောဖက်ကသူတို့ကျောက်ဆက်ကနေနေလာဝင်လာလို့ပြည်ရဖက်ကပြိုင်နေတယ်ပေါ့ကျောက်ဆက်ကတော့ဒီမှာလို့ကပြန်သွားလိုက်နေတယ်ဒီနေ့ကနေနမယာကတ်တင်ကနေအဲဆန်ဆာကမောဖြစ်ဒီပဲဒီအပတ်ကိုအဲရွာဘက်ကိုပြည့်ခဲ့တယ်ဆန်ဆာရွာကဆောက်ပြီးအဲတိုင်ရရတယ
်ဖားကန်ဒီသားကံတယောက်ကလည်းတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာပဲနမယာအခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်၆ရောက်တန်းရရခဲ့တဲ့အကြောင်းနဲ့တိတ်ဆုံးတဲ့သတင်းတော်မကြားရတဲ့အကြောင်းအတည်ပြုပြောပါမယ်
။ရောဆိုတော့ရက်သားတော့ဒီ၆ရောက်တော့ရှိတယ်လေ။စစ်ကပ်ကြပြီဒီလက်ရအဆိုင်ကနေကြောဒီလက်နက်ကြီးဖြစ်တော့စစ်တော့ရက်သားကိုဖြစ်တော့အဲ့မှာရက်သားကြီးဖြစ်ရယ်အပြင်ဆုံးတော့မကြားမိဘူးလေ။
တိုက်ပွဲဖြစ်ပေါ်တဲ့နေရာလေးဒေသခံတယောက်ကတော့တိုက်ပွဲက14ရက်နေ့ညနေကဖြစ်ခဲ့တဲ့အကြောင်းနဲ့15ရက်နေ့မနေ့ကလည်းဆက်ဖြစ်ပြီးကျော်ရဲကိုလက်လက်ကြီးသုံးလုံးကြောက်ရောက်ခဲ့တယ်လို့ပြောပါတယ်။ဒီကေတံရတဲ့ရသား6ယောက်ထဲမှာအသက်9နှစ်အရွယ်မိန်းကလေးတစ်ယောက်ပါဝင်အမျိုးသမီး4ယောက်နဲ့အမျိုးသား2ယောက်ထိခိုက်ခဲ့တာလို့လည်းပြောပြပါတယ်
။ဒီနေ့ကမိုင်ခွဲမှာတော့ရွာမှာလက်လက်ကြီးသုံးလုံးလောက်ကြောက်တယ်။ Thank you ပါ့မယ်။ဒီမိုင်ရအသက်သူနဲ့သူနဲ့ဆိုရင်အမျိုးသမီးက4ယောက်ခမအမျိုးသား2ယောက်အဲဒီပေါင်းကျူတာတယောက်ပေါင်းခမအမျိုးသမီးအမျိုးသားဆိုတော့အမျိုးသားရောပုံမှာဖြစ်တာကအဲ့ဒီကအစမမဟုတ်။အတိုက်တွဲဖြစ်တာနိုင်ရအခက်ဒီခုံဆိုင်နဲ့စကားညောင်ကြားမှာဖြစ်တာ။နိုင်ရအဲ့ဒီစက်ကဖြစ်တာ။အခက်ကိုဖြစ်တာ။အာရွာမှာကြောက
်ရ။တဲ့ကြီးဖြစ်ခဲ့မှုဟာနမယာရွာမှာခြေဆိုင်တဲ့စစ်ကောင်စီတပ်ဘက်ကဖြစ်တာလို့ဒေသခံတွေပြောဆိုထားပေမဲ့ဒါနဲ့ပတ်သက်လို့သီချာတည်ပြီးချက်တော့မရပါဘူး။ COVID-19 ရောဂါကူးစက်မှုတွေကြောင့်ဆိုရင်ပြည်ဒေသအတွင်းသွားလာမှုတွေကန့်သက်ထားတဲ့အချိန်မှာဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူမြောက်ကူဆိုင်ဖာရွာကစတင်ကြောင်းမှာပဲစိတ်ကူတော့ပေးနေရပါလေမြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမလာလောက်ကလေးကအချင်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်ခဲ့တာပေါ့လက်ရှိအခြေအနေမှာစစ်ကောင်စီတပ်တွေနဲ့ GIA ကြားအချင်းပြည်နယ်အတွင်းမှာလည်းမဟုတ်ပဲစကိုင်းတိုင်းခန်းတီကောလင်းကသာစတဲ့ဒေသတွေမှာဒီတိုက်ပွဲတွေခြေခြေပြင်းပြင်းဖြစ်ပွားနေပါပြီခင်ဗျာ